ပြည်ထောင်စုတန်လွင်ကော်ပိုရေးရှင်း BBC ကသူတို့ရဲ့အင်္ဂလိပ်ဘာသာနဲ့အင်တာနက်ဆက်မျက်နှာကိုတရုတ်နိုင်ငံမှာဖွင့်မရတော့ဘူးလို့ပြောလိုက်ပါတယ်။ဒါဟာရည်ရွယ်ချက်နဲ့စင်စာလုပ်တာဖြစ်တယ်လို့ BBC ကပြစ်တင်ဝေဖန်ပါတယ်။ဒီလိုရဟာတည်င်းလွတ်လပ်ခွင့်ကိုကန့်တတ်ဖို့ကြိုးစားတာဖြစ်တယ်ဆိုပြီး BBC World Service ညွှန်ကြားရေးမှူး Peter Horrocks ကဗိုလ်ထုနေ့ထုတ်ပြန်ချက်တစ်ခုထဲမှာအပြင်းထန်ရှုတ်ချထားပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေကိုကန့်ကွက်ထားတယ်လို့လည်း Horrocks ကပြောပါတယ်။ဒီအနာပိုင်တွေဟာ VOA American အတံပါဝင်ပြည်ပသတင်းဌာနတွေကိုမကြာခဏဆိုသလိုပဲပိတ်ပစ်လေရှိပါတယ်။ BBC website ပိတ်နေတာနဲ့ပတ်သက်ပြီးဒီကနေ့မေးတဲ့အခါမှာတော့ပြည်ဦးနိုင်ငံခြားရေးဌာနပြောခွင့်ရဟောင်းလီကဒီကိစ္စကိုတရုတ်ဥပဒေအရကင်တွယ်နေတယ်လို့ပဲဖြေသွားပါတယ်။တရုတ်နိုင်ငံဟာသူတို့ရဲ့ Great Firewall လို့ခေါ်တဲ့ Internet Sensor လုပ်တဲ့နည်းကိုသုံးပြီး BBC ရဲ့တရုတ်ဘာသာနဲ့ Internet ဆာမျက်နှာကိုပိတ်ထားတာနှစ်အတော်ကြာနေပါပြီ။အင်္ဂလိပ်ဘာသာနဲ့ Internet ဆာမျက်နှာကတော့ဗိုလ်ထူးနေသည့်အများအားဖြင့်ရနေပါသေးတယ်။သူတို့ရဲ့သတင်းတင်ပြပုံတစ်ခုခုကြောင့်အခုလိုနောက်ထပ်ပိတ်ပင်တာလားဆိုတာကိုတော့ BBC ကမပြောပါဘူး။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြပွဲတွေသတင်းပတ်အတော်ကြာဖြစ်နေချိန်မှာပဲအခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။ဒစီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရတရုတ်ပိုင်ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကိုဥပဒေမဲ့လို့ရက်မတိမငြိမ်ဖြစ်အောင်လုပ်တဲ့လို့ရက်အဖြစ်တရုတ်အစိုးရပိုင်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါဟာဖြင့်ဆန္ဒပြပွဲတွေတရုတ်ပြည်မကြီးအထိကူးစက်မလာအောင်ကြိုတင်တားဆီးတဲ့သဘောဖြစ်ပုံရပါတယ်။